ခင်မျိုးသားစီယုပပုန်ခရိုင်တမဟာ၅နယ်မြေဒွယ်လုံးမြို့နယ်မှာရှိတဲ့စစ်ကောင်စီရဲ့တောင်းတလုံးစခန်းနဲ့ဆင်ဆွဲစခန်းတွေကိုဒီဇင်ဘာလ17ရက်နေ့ကအပီးတိုင်သိမ်းပိုက်လိုက်တယ်လို့ KNL ပူးပေါင်းတပ်ကပြောပါရတယ်။ဒီကြောင့်မအေးအေးမှသတင်းပေးပို့ထားပါရတယ
်။ကရင်မျိုးသားစီယုံပပုန်ခရိုင်တမဟာ၅နယ်မြေဒွယ်လုံးမြို့နယ်ထဲမှာရှိတဲ့တောင်းတလုံးစခန်းနဲ့ဆင်ဆွဲစခန်းနှစ်ခုကိုဒီဇင်ဘာလ17ရက်နေ့ကတိုက်ခိုက်သိမ်းပိုက်နိုင်ခဲ့တယ်ဆိုပြီးFAD အဖွဲ့ကဒုတိယတာဝန်ခံကိုအောင်က VOA ကိုပြောပါတယ
်။ကျွန်တော်တောင်သုံးလုံးနဲ့ဆင်ဆွဲစခန်းနောက်ဆုံးတိုက်ခိုက်ခဲ့တာကိုတော့ကျွန်တော်တို့ KNU KNL ရဲ့စီရေးဥဆောင်မှုနဲ့အတူ PDF PPLA နဲ့ကျွန်တော်တို့ FAD တပ်ဖွဲ့အမြေပြင်ချင်းမုံကြီးရော drone နဲ့တိုက်ခိုက်ရေးမှာပါဝင်ပြီးတော့တိုက်ခိုက်ခဲ့ကြပါတယ်။တောင်သုံးလုံးနဲ့ဆင်ဆွဲစခန်းတွေကရန်သူအင်အား200ခန့်ရှိပြီးတော့တရင်3ရင်းခန့်ရှိပါတယ်။အဲဒီစခန်းတွေကိုကျွန်တော်တို့တပတ်ခန့်ကြအောင်ထိုးစစ်ဆင်ပြီးတော့တိုက်ခိုက်ခဲ့ကြပါတယ်ဗျ။နောက်ဆုံးဒီတောင်သုံးလုံးစခန်းကိုတိုက်ခတ်တင်ပိုက်ခဲ့တဲ့အခါမှာတော့ကျွန်တော်တို့တော်လိုင်းတပ်ဖွဲ့တွေကအထီးခိုင်နေငယ်ရှိခဲ့ပေမဲ့အကြအဆုံးရှိခဲ့ပါဘူးဗျ။တောင်သုံးလုံးစခန်းကိုဝင်ရောက်ရှင်းလင်းတဲ့အခါမှာရန်သူရဲ့လက်နက်ကြီးတွေများပြားကျွန်တော်တို့သိမ်းဆည်းရမိပြီးတော့လက်နက်ငယ်အချို့နဲ့ကျွန်တော်တို့အခြားဂျမ်းမာစက်တွေမီးစက်တွေကိုလည်းကျွန်တော်တို့သိမ်းဆည်းရမိခဲ့ပါတယ
်။ဒီဇင်ဘာလ၄ရက်နေ့ကပူးပေါင်းတပ်တွေကတိုက်ခတ်ခဲ့တာဖြစ်ပြီးကရင်မျိုးသားလွတ်မြောက်ရေးတပ်မတော် KNL ၊ပြည်သူ့ကာကွယ်ရေးတပ်မတော် PDF ၊ဗမာပြည်သူ့လွတ်မြောက်ရေးတပ်တော် BPLA နဲ့Force for Federal Democracy FFD drone တက်တီကဝင်ရောက်တိုက်ခတ်ခဲ့တာဖြစ်ပါတယ်။ဖပုံခရိုင်မှာအခုစခန်းတွေကလည်းအရေးပါတဲ့စခန်းဖြစ်ပြီးအခုဆိုရင်တလခွဲတွင်စစ်ကောင်စီရဲ့စခန်း၅ခုကိုတိုက်ခိုက်သိမ်းပိုက်နိုင်ခဲ့တယ်ဆိုပြီး FFD အဖွဲ့ရဲ့ဒုတိယတာဝန်ခံကိုအောင်က VOA ကိုပြောပါတယ
်။တောင်မုံစခန်းကဖပုံနဲ့ကလိုင်းတီကြမှာအရေးပါတဲ့စခန်းကြီးဖြစ်တယ်။ဒီစခန်းကြီးကျသွားတဲ့အတွက်ဖပုံနဲ့ကလိုင်းတီကြမှာ46ကီလိုမီတာလောက်ကွာဝေးသွားပြီဖြစ်တယ်။ဒီတောင်သုံးလုံးစခန်းနေပြီးတော့တမန်ငါနဲမြေအတွက်မှာနေရာစုံအောင်လက်နက်ကြီးပြကူပေးနိုင်တဲ့အဲလက်နက်ကြီးများစွာထိုင်ထားတဲ့စခန်းကြီးဖြစ်တယ်။ဒီစခန်းကြီးကိုကျွန်တော်တို့သိမ်းပိုက်ရရှိနိုင်ရတာဖြစ်ပါတယ်ဗျ။တမန်ငါနေမြေမှာတလခွဲတွင်ကျွန်တော်တို့ခေါ်ပုတ်မာထောဒိုစိတ်တောင်သုံးလုံးဆင်ဆွဲစခန်း၅လုံးအပြင်အထွက်ပြေးလွတ်မြောက်သွားတဲ့စစ်ကြောင်းများစွာကိုလည်းကျွန်တော်တို့တိုက်ခိုက်နိုင်ထားပြီဖြစ်ပါတယ်ဗျ။
အော်တိုဘာလ29ရက်နေ့ကလည်းဖပုံခရိုင်ထဲကအင်အား100ကျော်ရှိတဲ့ခေါပုတ်စခန်းကို KNL PD ရဲ့ပူးပေါင်းတပ်တွေကတိုက်ခိုက်သိမ်းပိုက်ခဲ့တယ်လို့ရိတ်ခါလက်နက်တွေတယ်ဆောင်ရမှာလုံခြုံရေးစခန်းဖြစ်တဲ့ကူးစိတ်တရားလုံခြုံရေးစခန်းကိုလည်းနိုဝင်ဘာလ9ရက်နေ့ကတိုက်ခိုက်သိမ်းပိုက်ခဲ့ပါတယ်။ KNU တပ်မကထိန်းချုပ်ရာဖပုံခရိုင်ထဲမှာစစ်ကောင်စီရဲ့အရေးပါတဲ့နောက်ဆုံးလက်ချက်စခန်းကြီးဖြစ်တဲ့ဖပုံဗျူဟာစခန်းကိုတော့KNL PDF FAD အပါအဝင်ပူးပေါင်းတပ်တွေကပိတ်ဆို့တိုက်ခိုက်နေစေဖြစ်ပါတယ်ရှင်။